ယခုဒီနေ့မြောက်ပိုင်းကနေရင်းကိုဒုက္ခတွေပြန်နိုင်ရေးနီလန်ကသာရိုဟင်ဂျာဒုက္ခတွေအကျတွေကိုဖြစ်ရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆက်ရှမာဆွာရက်စ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုတိမ်နက်ချီရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စက်တင်ဘာလကလေးကလူသားချင်းစာနာမှုအကူအညီတွေကိုအရေးပေါ်အစီအစဉ်တစ်ခုအနေနဲ့အိန္ဒိယအစိုးရကထောက်ခံပေးနေတယ်လို့လည်းတနင်္လာနေ့မှာပြောသွားတာပါအပြည့်စုံကိုမတ်အင်ဂျင်နီယာဆက်ပြီးပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆုရှမာဆွာရက်ဟာတနင်္လာနေ့ကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေအစ်မိုဟာမက်အာလီနဲ့နှစ်နိုင်ငံရေးရာဆွေးနွေးပွဲအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့သဘောထားကိုသူ့မိန့်ခွန်းမှာထည့်သွင်းပြောကြားပါပါတယ်
။ India is deeply concerned at this situation in Rakhine state of Myanmar. We have urged that the situation be handled with restraint.
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအိန္ဒိယအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်နေပါလေ။အခြေအနေကိုထိန်းသိမ်းတိမ့်တိမ့်နဲ့ကန့်တွဲဖြေရှင်းဖို့နဲ့ဒေသခံတွေရဲ့လူမှုဘဝဖူလုံရေးကိုထည့်စဉ်းစားဖို့အိန္ဒိယအစိုးရကတိုက်တွန်းထားပြီးပါပြီ
။ဒါ့အပြင်ဒုက္ခသည်တွေနေရရင်ပြန်လာရေးနီးလန်းကသာဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အကျအသေးကြီးကိုဖြေရှင်းနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးကအခုလိုပြောပါတယ်
။ Since it is clear that normalcy will only be restored with the return of the displaced persons.
ဒီခိုင်းကြီးတွေကိုဒုက္ခသည်တွေပြန်နိုင်မှသာအခြေအနေတွေဟာငကိုပုံမှန်အတိုင်းပြန်ရရှိမှာဖြစ်ပါလေ။ကျမတို့အမြင်မှာလည်းရခိုင်ပြည်နယ်ကအခြေအနေကိုရင်းရှိဖြေရှင်းတဲ့နေရာမှာလူမှုစီးပွားရေးနဲ့အခြေခံအဆောက်အုံအလေးမြန်တိုးတက်မှုကသာအဲ့ဒီမှာနေထိုင်ကြတဲ့လူမှုအတိုင်းအဝိုင်းအားလုံးအပေါ်မှာအပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုတွေရှိစီမှာဖြစ်ပါတယ်
။အိန္ဒိယအစိုးရအနေနဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဉာဏ်ပညာနဲ့ငွေကြေးအကူအညီတွေတံပိုးပေးနေတယ်လို့သူကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်းဖို့ကိုဖီအန်နယ်ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထယ်ဖော်မှုကိုလည်းအိန္ဒိယအစိုးရကထောက်ခံအားပေးကြောင်းဆုရှမာဆွရက်စ်ကပြောဆိုခဲ့တဲ့အပြင်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့တိမ်ရဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အထူးစီစဉ်ချမှတ်ပြီးတံပိုးပေးခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
် More recent times we had launched Operation Insanity in September
ဒီခိုင်းဒီနေ့ကဖြတ်ပြီးပါတယ်ဒိတ်နဲ့ချီတဲ့ဒုက္ခသည်တွေအတွက် Cox ပြဇာမှာခုံလုံးမှုအမိုးကာရီတိဆောက်ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ကြိုးပမ်းအားထုတ်မှုကိုထောက်ပံ့နိုင်ဖို့ September လမှာအိန္ဒိယအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအထူးအစီအစဉ်ချမှတ်ပြီးအကောင့်ထယ်ဖို့ဆောင်ရွက်ခဲ့ပါတယ်ဒီအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်သုံးသိန်းအတွက်လိုအပ်တဲ့ဆန်စီစာတကြားလက်ဖက်ရည်တို့နှုတ်မှုဆက်ပြာနဲ့ချက်နှောင်တွေကိုဒေတာဆိုင်ရာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတစ်ဆင့်လှူဒါန်းခဲ့ပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအေအစ်မိုဟာမက်အာလီကလည်းသူတို့အပေါ်ဝင်တော့ဝင်ဖို့အဖြစ်ကြားရောက်လာတဲ့ရိုဟင်ဂျာအကြက်အတဲနဲ့ပတ်သက်လို့မြန်မာဆိုရောက်ကိုအိန္ဒိယအနေနဲ့ဝိုင်းဝန်းဖိအားပေးဖို့နှစ်နိုင်ငံရေးဆွေးနွေးပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
We were happy to be reassured that India would continue to support the humanitarian cause.
Bangladesh မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းအိန္ဒိယနိုင်ငံဘက်ကထားလောင်းပြောဆိုမှုအတွက်ကျွန်တော်တို့ဝမ်းသာမိပါတယ်။ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတာကိုလည်း Bangladesh ကကျေးဇူးတင်ပါတယ်။နောက်ထပ်ကျွန်တော်တို့အိန္ဒိယအစိုးရကိုတိုက်တွန်းချင်တာကရိုဟင်ဂျာဒုက္ခသည်အားလုံးသူတို့နေရာရင်းကိုလုံလုံခြုံခြုံပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာရေးကိုငြိမ်းချမ်းတဲ့နိလနဲ့အဖြေရှာဖို့မြန်မာအစိုးရကိုဖိအားပေးဖို့ဖြစ်ပါတယ်
။သူရဲ့ခီးစဉ်အတွင်းအိန္ဒိယနိုင်ငံသားဝန်ကြီးဆုရှမာဆွာရက်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းတွေ့ဆုံနေပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မနစ်ကတွားရောက်ခဲ့တဲ့အိန္ဒိယချစ်ကြည်ရေးခီးစဉ်ရလဒ်ကိုအကောင့်ထယ်ဖော်ဖို့လည်းဆွေးနွေးခဲ့ပါတယ်ရှင်။